ကဘာကျော်တိုင်းမဂ္ဂဇင်းကြီးရဲ့အခုနှစ်2023ခုနှစ်အတွက်ကဘာပေါ်ကဩစာလွှမ်းမိုးမှုအရှိဆုံးနဲ့အကျော်အကြားဆုံးလူပုဂ္ဂိုလ်တရားစီရင်မှာမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်အကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုထည့်သွင်းထားပါတယ်။ဦးဆောင်သူများကဏ္ဍမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနာမည်ဆိုးနဲ့ကြော်ကြားသူအာဏာရှင်ကောင်ဆောင်အဖြစ်နဲ့ဖော်ပြထားတာပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကိုအပေကံဘဝပြန်ရောက်အောင်လှုပ်ခဲ့သူဖြစ်ပြီးကဘာမှာဒုတိယအဆိုးဆုံးအာဏာရှင်နိုင်ငံဖြစ်အောင်လှုပ်ခဲ့သူဖြစ်တယ်လို့သူ့ကိုရွေးချယ်ခဲ့သူတိုင်းမဂ္ဂဇင်းရဲ့အစီအစာသတင်းတောက်ချာလီကမ်ဘဲလ်ကပြောထားပါတယ်။ကဘာနိုင်ငံတွေရဲ့အခြေအနေကိုလေ့လာသုံးသပ်ဆင်းရဲပြုစုတဲ့ Economist Intelligence Unit ရဲ့2022ခုနှစ်ဒီမိုကရေစီအညွန့်ဂိမ်းနဲ့မှာတာလီဘန်တွေပြီးရင်မြန်မာစစ်ကောင်စီဟာအဆိုးဆုံးအာဏာရှင်ဖြစ်တယ်လို့ဖော်ပြခဲ့တာကိုသူကကိုးကားဖော်ပြပါတယ်တိုင်းမဂ္ဂဇင်းကြီးရဲ့2023ခုနှစ်အတွက်ဩစာလွှမ်းမိုးမှုအရှိဆုံးလူပုဂ္ဂိုလ်တရားစင်ရဲ့ခေါင်းဆောင်ကဏ္ဍထိပ်ဆုံးမှာတော့ယူကရိန်းသမ္မတကတော်အိုလနာဇလန်စကာကိုရွေးချယ်ခဲ့ပါတယ်။ရုပ်ရှင်ဇာညွန့်ရေးသားသူကလေးနှစ်ယောက်မိခင်ကနေယူကရိန်းစစ်ပွဲမှာကိုကျုံးစွန့်တိုင်းပြည်အတွက်ရဲရဲနဲ့စစ်တီတယောက်အမည်နဲ့မမမမတ်ရက်တည်နေတဲ့အတွက်အိုလနာဇလန်စကာဟာဩစာအရှိဆုံးခေါင်းဆောင်ဖြစ်တယ်လို့သူ့ကိုရွေးချယ်ခဲ့သူအမေရိကန်သမ္မတကတော်ဂျိလ်ဘိုင်ဒန်ကပြောပါတယ်။တိုင်းမဂ္ဂဇင်းကနှစ်စဉ်ထုတ်ပြန်တဲ့ဒီဩစာလွှမ်းမိုးမှုအရှိဆုံးလူပုဂ္ဂိုလ်စီးရင်မှာအမှုပညာရှင်တွေ၊ဖန်တီးတီထွင်သူတွေ၊ဦးဆောင်စွန့်စားသူတွေ၊အမွှန်းတင်ဂုံဖြူတိုက်သူတွေနဲ့စွန့်ရင်ထက်မြက်သူတွေကိုလည်းကဏ္ဍလိုက်ရွေးချယ်ထားပါတယ်။2023ခုနှစ်အတွက်ဩစာအရှိဆုံးခေါင်းဆောင်စီးရင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်၊ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘန်နီစီ၊ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်တို့ကိုလည်းသူတို့တိုင်းပြည်အတွက်ကောင်းကျိုးဆောင်ရွက်ခဲ့သူတွေအဖြစ်ရွေးချယ်ထည့်သွင်းထားပါတယ်။ဒီလိုစီးရင်နဲ့မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နာမည်ဆိုးနဲ့ကြော်ကြားသူဖြစ်နေထဲသွင်းခံရတာပါအစိုးဘက်ကဖော်ပြရတဲ့ဆိုပေမဲ့လည်းအခုလိုစစ်ကောင်စီအကြီးအကဲကိုတိုင်းမဂ္ဂဇင်းရဲ့စီးရင်နဲ့မှာဖော်ပြတဲ့အပေါ်မှာမြန်မာဒီမိုကရေစီရေလှုပ်ရှားသူတချို့ကတော့ကန့်ကွက်ကြောင်းတိုင်းမဂ္ဂဇင်းကိုအသိပေးခဲ့တယ်လို့ VOA မြန်မာပိုင်းကပြောပါတယ်တိုင်းမဂ္ဂဇင်းကြီးရဲ့ဩစာလွှမ်းမိုးမှုအရှိဆုံးခေါင်းဆောင်အရောက်တရာစီးရင်နဲ့မှာဒေါအောင်ဆန်းစုကြည်လည်းတစ်ချိန်မကဖော်ပြခံခဲ့ရဘူးပါတယ်2008ခုနှစ်2013ခုနှစ်နဲ့2016ခုနှစ်တွေမှာဖော်ပြခံခဲ့ရပြီးတော့2016ခုနှစ်တုန်းကသူ့ကိုရွေးချယ်တဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကဒေါအောင်ဆန်းစုကြည်ဟာမြန်မာဒီမိုကရေစီအတွက်မျှော်လင့်ချက်မိအိမ်ဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်2020ခုနှစ်တုန်းကလည်းတိုင်းမဂ္ဂဇင်းရဲ့အထင်ကရအမျိုးသမီးအရောက်တရာစီးရင်မှာဒေါအောင်ဆန်းစုကြည်ကိုရွေးချယ်ဖော်ပြခဲ့ပါတယ်ရှင်